MTA အနေနဲ့လေရိုက်တာသတင်းဌာနကသတင်းနောက်နှစ်ဦးကိစ္စနဲ့ပတ်သက်ပြီးတော့လူခွင့်ကော်မရှင်ကိုတိုင်ကြားထားရလို့သိရပါတယ်ရှင်ဘယ်လိုပုံစံမျိုးတိုင်ကြားထားပါလဲရှင်
တိုင်ကြားတာတော့အဓိကတော့သူတို့သတင်းနောက်နှစ်ယောက်ကဖန်ခံပြီးတော့တပတ်ကြာတဲ့အထိမိသားစုနဲ့တွေ့ခွင့်မရဘူးနောက်ဘယ်လိုစစ်ဆေးမင်းမြန်းနေတယ်လဲဆိုတာလည်းမသိရဘူးပေါ့နော်ဥပမာနှိမ့်ဆက်ညင်မှမှုမျိုးတွေရှိသလားအဲ့လိုစိုးရိမ်မှုတွေလည်းရှိတယ်နောက်သူရဲ့ကျမ်းမာရေးခြင်းတွေပေါ့အဲ့ဒါမျိုးတွေတွေ့ခွင့်မရတဲ့အတွက်အဲ့လိုခွင့်ရည်တွေဆုံးရှုံးနေတာအဲ့ဒါလူခွင့်ရည်နဲ့သွားပြီးတော့ဟိုတိုင်းရဲ့တက်ဆိုင်နဲ့နိုင်ငံသားတယောက်ရဲ့ခွင့်ရည်ဆုံးရှုံးတာပဲဖြစ်တယ်ဆိုတော့အဲ့ဒါကမြို့သားလူခွင့်ရည်ကော်မရှင်ကဆောင်ရွက်ပေးရမယ့်ကိစ္စပေါ့နော်မြို့သားလူခွင့်ရည်ကော်မရှင်နဲ့တက်ဆိုင်နဲ့ဆိုတော့မြို့သားလူခွင့်ရည်ကော်မရှင်ကိုအဲ့ဒီကိစ္စအမြန်ဆုံးဟိုဆက်သွယ်သုံးသပ်မေးမြန်းပေးဖို့အဲ့ဒါ MJN ကတူမိသားစုကိုစားတောင်းဆိုတာပန်ကြတာပေါ့
ဒီလိုမျိုးတိုင်ကြတဲ့အခါမှာဘယ်နေ့ကတိုင်ကြထားရလဲကော်မရှင်ကိုဓာတ်ရိုက်လူကိုယ်ရံသွားတိုင်တာလားစာတင်ပြီးတိုင်တာလားရှင
်မနေ့မနေ့ကကလေးကပေါ့နော်ယုံမဖွင့်ခင်ကအဲ့မှာအီးမေးလ်နဲ့ပို့တာလေနောက်ယုံဖွင့်ပြီးတဲ့နောက်မှာစာတိုင်းနဲ့လည်းပို့တာပြီကော်မရှင်ကအဖွဲ့ဝင်ဦးရွှေလွင်အောင်လည်းဖုန်းနဲ့ဆက်သွယ်ပြီးတော့စာပို့တာတဲ့အကြောင်းသိပေးရတာပေါ့နော
်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကော်မရှင်ကဘာများပြန်လဲပြီးပြောကြားထားတာများရှိပါလဲရှင
်ကော်မရှင်ကတော့အကျိုးအကြောင်းတော့ပြန်မလာသေးဘူးဟိုကြားတဲ့သတင်းရတော့ဒီနေ့မှမှစီဝေးရှိမယ်လို့သူတို့ပြောတယ်ဒီကိစ္စနဲ့ပတ်သက်လို့ဒီနေ့အစည်းအဝေးမှာသူတို့ဒီရောက်ဆွေးနွေးမယ်လို့ပြောတယ
်ဒီလူခွင့်ရေးကော်မရှင်အနေနဲ့ပေါ့နော်ဒီတိုင်ကြားထားတဲ့ကိစ္စရွက်ကိုဆောင်ရွက်ပေးနိုင်မယ်လို့ရောမျှော်လင့်ထားပါလားရှင
်တချို့ကိစ္စတွေမှာလည်းကော်မရှင်ရဲ့ဂျာဝင်ဆောင်ရွက်မှုတွေကရန်လက်ထွက်တာတွေရှိတယ်ပေါ့နော်ဟိုကိစ္စတိုင်းတော့မဟုတ်ဘူးဒါပေမဲ့တချို့ကိစ္စတွေမှာလည်းကျိုးတက်ရောက်မှုတွေရှိတာတွေတွေ့ရတယ်ဆက်ဆံရပြည်ရေးရေးဆိုပြည်ရေးရေးဟိုတချို့ကိစ္စတွေမှာကာကွယ်ဝန်ကြီးဌာနဆိုလည်းကာကွယ်ဝန်ကြီးဌာနပေါ့နော်သူတို့ရဲ့ဆက်သွယ်မေးမြန်းမှုကနေတစုံတရာအော်ဒီနဲ့အားတွေလည်းရှိတယ်။ပြည်ပေါ်ကသတင်းနောက်ဖန်ခံတဲ့ကိစ္စမျိုးမှာဆိုရင်လည်းကျွန်တော်တို့မြင်မှာတော့သူတို့မှတ်ချက်တွေဖြစ်တင်ဖြစ်ထိုက်တဲ့မှတ်ချက်မျိုးသူတို့ပေးတယ်ဒီသတင်းသမား၃ယောက်ကဘာမှမအားခဲ့ဘူးပေါ့နော်သတင်းလုတ်လုတ်တယ်အဲ့လိုဟာပြောရဆိုတော့ဟိုကွန်ချင်ပေါ်မှာတော့ကျွန်တော်တို့တစုံတရာပြည်မျှော်လင့်တာတွေရှိပါတယ်
ဒီတပတ်ကြာကြာအောင်မိသားစုနဲ့အဆက်အသွယ်လုံးဝပေးပြီးမလုပ်တာနဲ့ပတ်သက်ပြီးတော့ဒီဘလိုမျိုးများဒီအမြင်ရှိပါလဲရှင
်ဒီဟာကဟိုသူမိသားစုဝင်တွေစိုးရင်စရာဖြစ်တယ်လို့သတင်းသမားတွေပို့လဲစိုးရင်စရာဟိုမိသားစုဝင်တွေကတော့ဟိုပို့ပြီးတော့ကိုမိသားစုဝင်ဆိုတော့ပို့ပြီးသွင်းနေကြီးတယ်သတင်းသမားတွေနဲ့ကတော့သတင်းသမားတွေကိုဒီလိုပဲဖမ်းလို့ရတယ်ပြီးတော့ဖမ်းစီးပြီးရင်လည်းဘလို့ဟိုစစ်ဆေးတယ်ဘလို့ချုံနောက်နဲ့တွေးခွင့်ပေးခြင်းမပေးခြင်းအဲ့ဒါတွေအားလုံးကဟိုသူတို့လုတ်ပိုင်ခွင့်တွေမှာပဲပေါ့နော်ဥပဒေတွေဟိုလုတ်ထုံးလုတ်နည်းတွေကိုဟိုလိုက်နာခြင်းမလိုက်နာလိုက်နာပြမလုပ်ဘူးဆိုတော့အမြင်မျိုးအဲ့လိုသတင်းစကားမျိုး message မျိုးရတဲ့အခါမှာအဲ့ဒီဟာကနောက်ဆိုရင်ဒီကိစ္စမျိုးတွေသတင်းလုတ်လုတ်တဲ့အခါမှာစိုးရိမ်ကြောင်းကြမှုတွေရှိတယ်သတင်းလုတ်ကိုတကယ်လုတ်ဟိုရဲရဲဝံ့ဝံ့လုတ်ဖို့အတွက်ဟိုနောက်တွန့်တာလေသတင်းလုတ်လပ်ခွင့်မှာသွားပြီးတော့ဖြစ်ပါတာဖြစ်မယ်သတင်းသမားတွေစိုးရိမ်ကြောင်းကြောင်းရုံနေတယ်အဲ့ဒါကြောင့်ကျွန်တော်တို့ကတော့ဒီကိစ္စကိုအရေးတကြီးလဲထားတယ်ဒီကိစ္စမှာဖြစ်တယ်
ဒီမိုကရေစီကိုတွားနေတယ်လို့ပြောတဲ့အစိုးရလက်ထက်မှာပေါ့နော်ဒီသမရာယုံခွင့်ပြုချက်နဲ့ဒီသတင်းနောက်နှစ်ယောက်ကိုဖမ်းဆီးတယ်ဆိုတဲ့အပေါ်မှာရောဒီဦးမြင့်ကျော်အနေနဲ့ဘယ်လိုအမြင်ရှိပါလဲရှင
်လုံထုံးလုံးနီးရခွင့်ပြုချက်ဟိုပေးရတယ်ဆိုတဲ့ဟာမျိုးလားဘာလားတော့ကျွန်တော်တို့မသိပါဘူးဒါကတော့ဟိုရဲကဒီကိစ္စအဆက်ဖမ်းဆီးဆောင်ရွက်ဖမ်းဆီးပြီးတော့စုံစမ်းစစ်ဆေးဖို့လိုအပ်တယ်ဒါပေမဲ့ဟိုဒီလိုပေးပြီးတဲ့နောက်မှာလည်းဒီကိစ္စတကယ်တရားမျှတမှန်ကန်စွာလုံးဆောင်နေလားဆိုတဲ့ဟာကတော့သမရယုံတို့ဟိုနိုင်ငံတော်တိုင်ကံတို့ပုံကိုယ်တို့စသဖြင့်ပေါ့သူတို့အနေနဲ့ဒီယူပြုတင်တယ်လို့ကျွန်တော်ထင်တယ်ပေါ့နော
်ဒီသတင်းသမားတွေဇက်တိုက်ဖန်ဆီးခံနေရတာနဲ့ပတ်သက်ပြီးတော့ပြည်ချင်းဝန်ကြီးဌာနရဲ့ဆောင်ရွက်ချက်တွေအပေါ်မှာရောဘယ်လိုအမြင်ရှိပါလဲရှင
်ဟိုပြည်ချင်းဝန်ကြီးဌာနဆောင်ရွက်ချက်တွေကတော့ဟိုအားရစရာမကောင်းဘူးလို့ပဲပြောမှာဟိုလုတ်တဲ့လုတ်ထိုက်တဲ့ဟာမျိုးမလုတ်တဲ့ဟိုအပြင်ကိုတစ်ဖက်ကပြလာတဲ့ဟိုဘယ်လိုကောင်းလဲဝါရပြန်ပြီးတော့ဆွဆွဲချက်တွေပါတဲ့တင်ဟိုထုတ်ပြန်မှုမျိုးကိုလည်းဒီအတိုင်းထုတ်ပြန်တာမျိုးကတော့ဟိုရုပ်ဆိုးလွန်းနေပါ
NLD အစိုးရလက်ထက်မှာပေါ့နော်ဒီမြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အနေအထားကအရင်သမရဟောင်းဦးသိန်းစင်အစိုးရလက်ထက်နဲ့နှိုင်းယှဉ်လို့ရှိရင်ဘယ်လိုမျိုးကွာခြားမှုတွေရှိနေရလို့များမြင်ပါလဲရှင
်ရေဘူးကအပြင်ပြောရင်တော့တိုးတက်မှုတွေမရှိဘူးလို့ပြောရင်တော့အဲ့ဒါကတော့ဟိုအမှန်ဆုံးသက်ကလုံးနောက်တစ်ခုကတော့တချို့ကိစ္စတွေမှာအမှုတင်ကိစ္စတွေပိုတော့များလာတာမျိုးတွေရှိတယ်ဥပမာချက်ချောက်ကကြည့်လို့ဟာမျိုးတွေဆိုတော့အဲ့ဒီဟာမျိုးတွေဘာထက်တွက်ရင်တော့ဟိုလွတ်လပ်မှုကရော့ကျသွားတဲ့သဘောမျိုးတော့မှာပဲဟုတ်ပြောလို့ရတဲ့အနေအထားမျိုးဖြစ်နေတယ်
ဟုတ်ကဲ့ပါအခုလိုပြကြပြီးတာကျေးဇူးတင်ပါတယ်ရှင်